မိုင်းမီတန်ကြပြိတ္တများမင်္ဂလာပါရှင်ဒီမနိုင်ငံမြို့တော်နေပြည်တော်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကနေနေပြည်တော်မှာရှိတဲ့ဘူတုဒ္ဓဖြစ်ပွဲလိလဝေရအကြောင်းအရာတွေနဲ့နေပြည်တော်နဲ့တူရှင်တွဲထင်ဟမြင်စေမပုံရိပ်တွေကိုအစီအစဉ်ဖြစ်တဲ့ရိုက်ကူးတင်ဆက်ပေးနေရပါဖြစ်ပါတယ်ခုတစ်ခါမှာတော့မြို့တော်နေပြည်တော်ကိုလာရောက်လည်ပတ်ခင်မဲဆိုရင်စိတ်လက်အပန်းဖြေစွာနိုင် နိုင်ငံတော်အေဂီဟာဝန်းကျွန်းမှာရှိတဲ့ကျဲငါဝင်အဆင့်ရှိ Campus B Hotel ရှိကိုရောက်ရှိနေရတာဖြစ်ပါတယ်ပြည်သူများရှင်ဒီကမ်ပစီဟိုတယ်မှာဆိုလို့ရှိရင်တော့အခန်းကဈေးနှုန်းနေနေနဲ့$185ကနေ$4,000ကျော်အထိအခန်းမျိုးမျိုးရှိတဲ့အတွက်စိတ်ကြွေးချယ်တဲခုနိုင်ပါတယ်။ဟိုတယ်ကိုရောက်လာတဲ့အချိန်ကမနက်ခင်းဆိုတော့အရင်ဆုံး breakfast menu လေးကိုမိတ်ဆက်ပေးပါစီရှင်။ဒါတော့ Europa Style ရွေးတုပ်ကလေးပါ။ဒီထဲမှာတော့ salmon 5ရယ်၊ကိုကက်ကလေးရယ်ကို Italian dressing လေးနဲ့ရောပြီးစားရအောင်ရှင်။ပြည်သူများရှင်ဒီဟိုတယ်လောက်တဲခုကြတဲ့ foreigner တွေအတွက်အနောက်တိုင်းစားစာတွေပြင်မြမအငွေသက်ဖြစ်တဲ့မွေးငါးကိုလည်းသုံးဆောင်နိုင်ပါသေးရဲ့ရှင်ပြည်သူများရှင်ပြီးဆုံးလေးရဲ့ green tea လေးရဆိုတော့ကျမရဲ့မနက်စာတော့ပြည့်စုံသွားပါပြီ။ဒါကြောင့်ဒီဟိုတယ်မှာရှိတဲ့အခန်းတွေကိုတွားရောက်လေ့လာကြည့်အောင်ပါရှင်။ဒီကမ်ပစကီဟိုတယ်မှာဆိုလို့ရှိရင်တော့အင်းဝဆောင်၊ဗကန်ဆောင်၊ပင်းရဆောင်ဆိုပြီးတော့အဆောင်သုံးဆောင်နဲ့ဖွဲ့စည်းထားပါရဲ့ရှင်။ကျွန်မအခုရောက်ရှိနေတဲ့နေရာကတော့ Grand Royal Suite ရှိတဲ့ဗကန်ဆောင်ကိုရောက်ရှိနေရပဲဖြစ်ပါရဲ့ရှင်။ထူးခြားတာတစ်ခုကတော့2014ခုနှစ်မှာ American သမ္မတဟောင်း Barack Obama ကဒီဗကန်ဆောင်မှာပဲလာရောက်တဲခုနေထိုင်သွားတာပဲဖြစ်ပါရဲ့ရှင်။ဖိတ်သမားရှင်ဒီမှာတော့ Master Baron နှကန်းပါရှိရလို့သိရပါတယ်ရှင်။အခုကျွန်မရောက်ရှိနေတဲ့နေရာကတော့ American သမ္မတဟောင်း Barack Obama လာရောက်ခဲ့တဲ့ခါတုန်းကတဲခုသွားတဲ့အခန်းလေးဖြစ်ပါတယ်ရှင်။ဒီ Grand Royal Suite မှာဆိုလို့ရှိရင်တော့အစည်းအဝေးကျင်းပနိုင်တဲ့ Gold Room, Media Room, Master Baron နေအပြင် Private ရေကူးကန်လည်းရှိပါသေးရဲ့ရှင်။ဒါအပြင် Gym Room နဲ့ Spa Room လည်းရှိပါသေးရဲ့ရှင်။ပြည်သူများရှင်ဒါကတော့ Governor Suite ပါဒီ Governor Suite မှာဆိုလို့ရှိရင်တော့ Dining Room နဲ့ Living Room ဟာတက္ကသိုလ်တိချပါရှိတဲ့အပြင် Master Bedroom လည်းပါရှိပါသေးရဲ့ရှင်ပြည်သူများရှင်ခုရောက်ရှိနေတဲ့နေရာကတော့ Executive Suite ပဲဖြစ်ပါတယ်ဒီ Executive Suite မှာဆိုလို့ရှိရင်တော့ Master Bedroom အပြင် Living Room နဲ့ Dining Room ကတွဲရပါရှိပါရဲ့ရှင် ိုင်းမင်တကြားပြည်သက်များရှင်နေပြည်တော်မှာဆိုလို့ရှိရင်တော့ဟိုတယ်ဇုံ1နဲ့ဟိုတယ်ဇုံ2ဆိုပြီးတော့ဟိုတယ်ဇုံ2ခုရှိပါတယ်ဟိုတယ်ဇုံ1ကတော့ဒက္ခိဏသီရိမြို့နယ်မှာတည်ရှိပြီးတော့ဟိုတယ်ဇုံ2ကတော့ဥတ္တရသီရိမြို့နယ်မှာတည်ရှိပါတယ်ဟိုတယ်ဇုံ1မှာဆိုလို့ရှိရင်တော့နိုင်ငံတော်အေဂီယာဝန်အတွင်းကဟိုတယ်10လုံးအပါအဝင်စုစုပေါင်းဟိုတယ်44လုံးနဲ့မော်တယ်2လုံးအပါအဝင်စုစုပေါင်း46လုံးရှိပါတယ်ဟိုတယ်ဇုံ1မှာဆိုလို့ရှိရင်တော့စုစုပေါင်းဟိုတယ်15လုံးရှိပါတယ်ရှင်ပြည်ထောင်များရှင်နေပြည်တော်ရဲ့ downtown area ဖြစ်တဲ့တပြေကုန်းအဝိုင်းကြီးမှာလည်းရှိတယ်။ AR လမ်းမကြီးနဲ့အနီးဆုံးမှာလည်းရှိရဲမိုးမခ model နဲ့မိတ်ဆက်ပေးစင်ပါတယ်။ဒီ model ရာဆိုရင်တော့နေပြည်တော်ကိုလာရောက်လည်ပတ်တဲ့သူတိုင်းဈေးနှုန်းတည်တင်စွာ hotel အဆင့်အနားယူနိုင်တဲ့ model လေးဖြစ်ပါတယ်။ဒီ model ကတော့လေးတဲ့အဆောင်အမျိုးအစားဖြစ်ပြီးအခန်းပေါင်း48ခန်းပါဝင်ပါတယ်ရှင်။ဒါတော့မိုးမခမော်တယ်ရဲ့၃လမှာရှိတဲ့ VIP room ပဲဖြစ်ပါတယ်။အခန်းကလည်းကျဲမိသားစုနဲ့အတူစိတ်လက်အပန်းဖြေအနားယူနိုင်မှာပဲဖြစ်ပါတယ်။ဈေးနှုန်းကတော့9000ကျပ်ကျတဲ့မှာပဲဖြစ်ပါတယ်ရှင်။ပြည်သူများရှင်ဒီခန်းကတော့မိုးမခမော်တယ်ဒုတိယအလွှာမှာရှိတဲ့မိသားစုခန်းပဲဖြစ်ပါတယ်။ဈေးနှုန်းကတော့4000ကျပ်ကျတဲ့မှာဖြစ်ပါတယ်ရှင်။ပြည်သူများရှင်ဒီခန်းကတော့စင်ကာပူ2ခုပါဝင်တဲ့အခန်းပဲဖြစ်ပါတယ်။ဈေးနှုန်းကတော့ 25,000 ကျပ်ကျတဲ့မှာပဲဖြစ်ပါတယ်ရှင်။ပြည်သူများရှင်ဒါကတော့ dining room မှာ dining room ကလည်းအကျယ်ကြီးပဲရှင်ပြည်သူများရှင်အခုဆိုရင်တော့ Kavaski Hotel နဲ့မိုးမခမော်တယ်ကိုလေ့လာပြီးသွားပြီဆိုတော့ဌာနဆိုင်ရာဝန်ထမ်းအနေနဲ့ခြေကလူတန်းစားရဲ့အတွက်ဈေးနှုန်းတက်တက်တတနဲ့တဲခိုနိုင်တယ်စီပင်ရိတ်တာကိုတွားရောက်လေ့လာပေးဦးမှာပဲဖြစ်ပါရဲ့ရှင်မာယုံမြင်တကြားပရိသတ်များရှင်စိတ်လက်အပန်းဖြေစွာလုံခြုံမှုအပြည့်ရှိစွာတဲခိုအနားယူနိုင်ဖို့နေပြည်တော်စီပင်တာယာရေးကော်မတီကနေစီပင်အဲ့ရိတ်တာတင့်တဲ့နှစ်ကိုတိမနာတောင်ညိုလမ်းမကြီးရဲ့ကြောင်ဘက်နဲ့မြောက်ဘက်မှာဖွင့်လှစ်ထားရှိပါတယ
်။လုံခြုံမှုအနေနဲ့ကလာရောက်တဲခုတဲ့သူတွေနံပါတ်1အချက်ကျွန်တော်တို့လုံခြုံမှုအနေနဲ့ဖိတ်ချပါတယ်။နံပါတ်2အချက်ကျွန်တော်တို့ကဌာနဆိုင်ရာဝန်ထမ်းတွေဖြစ်တဲ့အတွက်ဝန်ဆောင်မှုပေးတဲ့နေရာမှာကျွန်တော်တို့ကတာဝန်ထက်ပေါ့လက်ရှိမှာကျွန်တော်တို့ကဝန်ဆောင်မှုကိုအဓိကအလေးပေးပြီးတော့လာရောက်တဲခုတဲ့တဲခုသူတွေစိတ်ချမ်းပြီးလုံခြုံစိတ်ချတော့တဲခုနိုင်ရင်ဦးစားပေးပြီးတော့ကျွန်တော်တို့ကဆောင်ရွက်နေပါတယ်။အဲတော့24 hour ကျွန်တော်တို့24နာရီကျွန်တော်ဝန်ဆောင်မှုပြည့်ပေးပါတယ်။ကျွန်တော်တို့ဝန်ထမ်းတွေနဲ့အဆိုင်3ဆိုင်ဖွဲ့ပြီးတော့မှကျွန်တော်တို့ကတာဝန်တွေကိုဆန့်ဆောင်နေပါတယ်။
ဒါကတော့အဲကွန်ကန်ပဲဖြစ်ပါတယ်ဒီအဲကွန်ကန်ထဲမှာဆိုလို့ရှိရင်တော့လူ3ယောက်တဲခိုအနားယူနိုင်တာပဲဖြစ်ပါတယ်ရှင
်အခန်းကအနေနဲ့ကကျွန်တော်တို့စီမှာနှုံထား3မျိုးသတ်မှတ်ထားတယ်ရိုးရိုးအခန်းများအတွက်ကတော့ကျွန်တော်ဝန်ထမ်းတို့ကတော့8400ပါတခန်းမှာ3မျိုးတဲခိုနေတာအဲကွန်ကန်ကတော့16800ပါဒါလည်း3မျိုးတဲခိုနေတာနောက်ရိုးရိုးကန်ကိုပြန်ပနှုံထားနေတယ်12600ပါနော်အဲယောင်ကန်ကိုပြန်ပနှုံးသားအနေနဲ့2300တိလာပောက်ခံပါတယ်။တွတ်တော်နှုံးသားအနေနဲ့ကတော့ကျွန်တော်တို့ကတွတ်တော်ကိုယ်စားလှယ်များအတွက်တရက်လျင် 9250 အဲယောင်ကန်စီစဉ်ပေးပါတယ်ဒုတိယတစ်ခါနဲ့
ပြည်သူများရှင်ခုဆိုရင်တော့နေပြည်တော်မှာရှိတဲ့စိတ်ကြိုက်တဲခိုအနားယူနိုင်တဲ့ဟိုတယ်တွေ၊မော်တယ်တွေတဲခိုရိတ်တာတွေကိုရိုက်ကူးတင်ဆက်ပေးသွားတာပဲဖြစ်ပါတယ်နောက်ထပ်လည်းနေပြည်တော်မှာကြန့်ရှိတဲ့လက်ပတ်ဆရာနေရာတွေကိုတွားရအောင်မှာဖြစ်တဲ့အတွက်စမနဲ့အတူလိုက်ပါလေ့လာကြည့်ကြအောင်ပါရှင်ပြည်သူများရှင်နေပြည်တော်မှာဆိုရင်တော့တွားရအောင်လက်ပတ်လို့ရတဲ့ shopping center တွေများစွာရှိတဲ့နေရာမှာအခုဆိုရင်တော့ဒက္ခိဏသီရိမြို့နယ်မှာရှိတဲ့ Junction Center နေပြည်တော်ကိုရောက်ရှိနေရပဲဖြစ်ပါရှင် ပရိသတ်များရှင်ဒါကတော့ level 1မှာရှိတဲ့ restaurant နဲ့စားသောက်ဆိုင်ရုံလေးဖြစ်ပါတယ်ရှင်ပြည်သူများရှင်ကိုရောက်ရှိနေနေရကတော့ level 2ပါ level 2မှာဆိုရင်စင်တာနှစ်ခုရှိပါတယ်ကိုရောက်ရှိနေတဲ့စင်တာမှာတော့ NG ရှိမယ်လေစွန်ရှိမယ်အခြားဘန်းစုံတွေလည်းရှိပါလိမ့်ရဲ့ရှင်ပြည်သူများရှင်ဒီ level 3မှာတော့အမျိုးသားဝင်အမျိုးသမီးဝင်ဘန်းစုံရှိတဲ့ပြင် JCGV Cinema တခုလည်းရှိပါသေးရဲ့ရှင်ပြည်သူများရှင်ကိုရောက်ရှိနေနေရကတော့ level 2ရဲ့ center 1မှာဒီ center 1မှာဆိုလို့ရှိရင်တော့ ocean ရှိမယ်၊ sea ရှိမယ်၊ KFC ကြောက်ကြောက်ဆိုင်လည်းရှိပါသေးရဲ့ရှင်ပြည်သူများရှင်ဒီ junction center နေပြီးတော့ကိုဝင်ရောက်လေးလာလက်ပတ်ပြီးသွားပြီဆိုတော့ဒီဒက္ခိဏတည်ရင်းမြို့နယ်မှာပဲနောက်ထပ်လေးလာလက်ပတ်စရာ shopping center တခုရှိပါသေးရဲ့ရှင်ဒီမှာနေတူတူတွားရောက်လက်ပတ်ကြည့်အောင်ပါရှင်ဒီပြည်တော်ကိုလာရောက်လည်ပတ်တဲ့သူတိုင်းအတွက်ဒက္ခိဏပြည်ပြည်မျိုးနဲ့ရာဇသင်္ကဟလမ်းပေါ်မှာရှိတဲ့နေပြည်တော်ဟိုးစင်းနယ်လေးမိတ်ဆက်ပေးပြန်ပါတယ်။ဒီ shopping center ကြီးအရဆိုလို့ရှိရင်တော့တုံးတက်အဆောက်အအုံမျိုးစားဖြစ်ပြီးတော့အစည်းအဝန်းအဖြစ်တော့2,312ယန်းတည်ရှိပါတယ်ရှင်။နေပြည်တော်ဟိုးစင်းမှာဆိုလို့ရှိရင်တော့ဆိုင်ကမ်းပေါင်း28ခန်းရှိပါတယ်။ level 1မှာဆိုလို့ရှိရင်တော့အလှကုန်ပစ္စည်းတွေလူသုံးကုန်နဲ့စားတောက်ကုန်ပစ္စည်းတွေတောင်းငါးသီးရွက်တွေဖြင့်ဈေးကောင်တာလည်းပါပါသေးရဲ့ရှင်။ပြည်သူများရှင်ဒီမှာကနေပြည်တော်ဟိုးစင်းဆိုတဲ့အတိုင်းပဲပစ္စည်းတွေကိုလက်လီတစ်ခုချင်းတီဝယ်ယူလို့ရတယ်လို့လက်ကားအနေနဲ့လည်းဖြန့်ဖြူးရောင်းချပေးလျက်ရှိပါရဲ့ရှင်။ဒါကတော့နေပြည်တော်ဟိုးစင်းရဲ့ level 2ပါ။အမျိုးသားဝတ်အမျိုးသမီးဝတ်နဲ့ကလေးဝတ်တွေပြင်မိဖို့ကြောင့်သောပစ္စည်းနဲ့ electronic ပစ္စည်းပါရရှိနိုင်ပါသေးတယ်။ဒါ့အပြင်အားကစားပစ္စည်းနဲ့ beauty salon မှာရှိပါသေးရဲ့ရှင့်။ပြည်သူများရှင်ဒါကတော့နေပြည်တော်ဟိုးစင်းရဲ့အပေါ်ဆုံးတက်ပါ။ဒီပေါ်ဆုံးတက်မှာဆိုလို့ရှိရင်တော့ pre-book ပစ္စည်းတွေကိုရောင်းချပေးနေတာပဲဖြစ်ပါရဲ့ရှင့်။ပြည်သူများရှင်ဒီကနေ့အတွက်တော့နေပြည်တော်မှာသွားလာလဲပတ်နေတာဆိုတော့ဒီနေပြည်တော်ဟိုးစင်းမှာရှိတဲ့မိသားစုကက်ဖေးမှာပဲနေ့လယ်စာ3:00သွားမှာဖြစ်ပါရဲ့ရှင်ပြည်သူများရှင်နေပြည်တော်ဟိုးစင်းလေးကိုလည်းဝင်ရောက်လည်ပတ်ပြီးသွားပြီနေ့လယ်သားလည်းစားပြီးသွားပြီဆိုတော့နေပြည်တော်မှာရှိတဲ့တခြားတနေရာကိုသွားရောက်လည်ပတ်ပါအောင်ရှင်မမင်တန်ကြားပြည်သူများရှင်ကျမကိုရောက်ရှိနေနေရကတော့ AR လမ်းမှာဒီ AR လမ်းမှာဆိုလို့ရှိရင်တော့မြမရွေးရအစားအစာအနောက်တိုင်းအစားအစာတရုတ်အစားအစာတွေအပြင်တိုင်းရင်းသားရွေးရအစားအစာဆိုင်တွေကိုပါလမ်းမီးဝဲရမှာဖွင့်လှစ်ထားရှိပါရဲ့ရှင်အခုကျမရောက်ရှိနေတဲ့နေရာကတော့ဟိုတယ်ဇုံနှစ်အတွင်းမှာရှိတဲ့ Mount Pleasant Hotel ကိုပဲဖြစ်ပါတယ်။ Mount Pleasant Hotel ရာဆိုလို့ရှိရင်တော့တလေရည်မျက်နှာပြင်အထက်1,558ဘီမှာတည်ရှိပြီးတော့ဖိုးဆောင်တောင်ပေါ်မှာတည်ဆောက်ထားပါတယ်။ဒီ area အပြင်ကတော့25 acre အကျယ်ဝန်းရှိပါတယ်ရှင်။ပြည်သူများရှင် Mount Pleasant Hotel ရာနေမြင်ရတဲ့မြင်ကွင်းကတော့တောင်ပေါ်မြို့လေးတစ်မြို့ကိုရောက်ရှိသွားသလိုပါပဲရှင်ပြည်သူများရှင်နေပြည်တော်ကိုလာရောက်ခဲ့တဲ့သူတိုင်း မောက်ပလဲဇန်ဟိုတယ်မှာတဲမယ်ဆိုလို့ရှိရင်အခန်းမျိုးမျိုးရှိတဲ့ထဲကမှအခန်းချို့နဲ့မိတ်ဆက်ပေးကြပါတယ်။စမကူရောက်ရှိနေတဲ့ခန်းကတော့မောက်ပလဲဇန်ဆွိတ်ပဲဖြစ်ပါတယ်။ဒီခန်းမှာဆိုရင်တော့မာစတာဘက်ရူမ်နှစ်ခန်းအပြင်လီဗင်ရူမ်နဲ့ဒိုင်နင်းရူမ်လည်းပါရှိပါသေးတယ်။ဒါ့အပြင်ကစ်ချင်လည်းပါပါသေးရဲ့ရှင့်။ဒီခန်းမှာတဲမယ်ဆိုလို့ရှိရင်တော့ဖြူရင်းခီးသွားတွေအတွက်မြန်မာကျပ်ငွေ 35,500 ကျပ်တင်มาဖြစ်ပြီးတော့နိုင်ငံခြားခီးသွားတွေအတွက်ဆိုရင်တော့ဒေါ်လာ120ကျပ်တင်มาပဲဖြစ်ပါတယ်ရှင်ပေးတင်ရရှင်ဒါကတော့ Mount Pleasant Hotel Executive Room မှာဒီခန်းမှာဆိုရင်တော့ living room နဲ့ dining room နဲ့တွဲရပါရှိပြီးတော့ kitchen room ကတော့တိကျပါရှိပါရဲ့ရှင်ပြည်သူများရှင်ဒါကတော့ executive room မှာပါဝင်တဲ့ master bedroom မှာကြီးရင်းခီးသွားရတဲ့ဆိုရင်တော့မြန်မာကျပ်ငွေ 35,000 ကျပ်ကျတင်มาဖြစ်ပြီးတော့နိုင်ငံခြားခီးသွားရတဲ့ဆိုရင်တော့ဒေါ်လာ80ကျပ်တင်มาပဲဖြစ်ပါရဲ့ရှင်ပေးတဲ့များရှင်ဒါကတော့ Mount Pleasant Hotel ရဲ့ The Last Peak Room မှာအခန်းရဲ့ပြင်ဆင်ကိုမြင်လိုက်တာနဲ့ပဲဝဝင်ချင်းမှာပျော်ရွှင်ခြင်းတွေခံစားမှုရရှိပါရဲ့ရှင်မြန်မာခီးသွားရတဲ့ကုန်မယ်ဆိုလို့ရှိရင်တော့မြန်မာကျပ်ငွေ 66,000 ကျပ်တင်ပြီးတော့နိုင်ငံခြားခီးသွားရအတွက်ဆိုရင်တော့$55ကျပ်တင်မှာပဲဖြစ်ပါရဲ့ရှင်ပေးသည်များရှင်ဒီကနေ့ညရဲ့ညစာကိုတော့ Mount Pleasant Hotel မှာပဲတုံးဆောင်သွားမှာဖြစ်ပါရဲ့ရှင်။ပေးသက်တီအတွက်ပထမဦးဆုံးမှာထားတဲ့မီနူးလေးကတော့ဘေးကင်ကော်ပြန်မီနူးလေးပဲဖြစ်ပါရဲ့ရှင်။ဘေးကင်ကော်ပြန်လေးနဲ့အတူတွဲဖက်တုံးဆောင်မှုအတွက် Mount Pleasant Lover Cocktail လေးကိုမှာထားပါရဲ့ရှင်။ဘဲသားရဲ့နူးညံ့မှုရဲ့တီးဆောင်ကော်ပြန်လေးလေးရဲ့ဆိုတော့အရန်ကိုပြည့်ပြည့်စုံတဲ့ appetizer တစ်ခုပဲဖြစ်ပါတယ်။နောက်ထပ် European food နဲ့ Thai food ကိုလည်းပရိသတ်ကြီးကိုမိတ်ဆက်ပေးဖို့မှာထားပါသေးရဲ့ရှင့်။ပရိသတ်များရှင်ထပ်ပြီးမိတ်ဆက်ပေးချင်တာကတော့ European food ပါ။ဆယ်မွန်ငါရဲ့ဗက်ဂျီတိဘက်ရဲ့ကိုလီမွန်ဘတ်တာဆော်လေးနဲ့တွဲဖက်ပြီးသုံးဆောင်ရတာပါရှင်။ပြီးတော့မက်ရှရွန်းဆုပ်ကလေးပါပါပါရှင်။ဟိုးညိုလေးပါရှင့်။ပေးတယ်များရှင်ဒီနေ့အတွက်ကတော့ညစာစားသုံးပြီးသွားပြီဆိုတော့နောက်နေ့တွေပါဒီနေ့ပြီးတော့မှရှိရဲ့လေးလာလက်ပတ်စရာနေရာတွေကိုတွားရောက်လေ့လာအောင်မှာဖြစ်လို့ပရိသတ်များအားလုံးစောင့်မျှော်ကြည့်ရှုပေးကြပါအောင်ရှင်ဒီစီစဉ်ကိုကြည့်ရှုနေတဲ့ပရိသတ်များအားလုံးကိုလည်းကျေးဇူးအထူးတင်ရှိပါတယ်ရှင်